ကနေဒါနိုင်ငံမှာနိုင်ငံရေးခုလုံခွင့်ရှောက်ထားပြီးအခုချိန်ထိနေထိုင်ခွင့်မရရှိသေးတဲ့ကိုတန်းစုကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုကိုကဘာကတိလာအောင်ကြိုးပမ်းမှုတရအနေနဲ့1988လှုပ်ရှားမှုမှာပါဝင်ခဲ့သူကိုတန်းစုဟာရဲရင့်ဆိုတဲ့အမည်နဲ့မြန်မာနိုင်ငံဗိမ်းမြို့ကနေထိုင်းနိုင်ငံကို1989ခုနှစ်တုန်းကလင်းရင်ပြန်ပြန်ပြီးဆွဲသွားခဲ့တဲ့နှစ်ဦးတည်းကတူဖြစ်ပါတယ်။လက်ရှိအချိန်နေရမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမရှိသေးတဲ့အတွက်မြန်မာနိုင်ငံကိုသူပြန်ရောက်သွားရင်လုံခြုံရေးအတွက်စိုးရင်ရတယ်လို့ကိုတန်းစိုးကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းနိုင်တင်ပြမှာပါ
။ကိုတန်းစိုးဟာကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာအမေရိကန်နိုင်ငံကတဆင့်ရောက်သွားပြီး2003ခုနှစ်ဒီဇင်ဘာလမှာနိုင်ငံရေးခုလုံခွင့်လျှောက်ထားခဲ့သူဖြစ်ပါတယ်။ဒါပေမဲ့ကိုတန်းစိုးဟာရဲရင်ဆိုတဲ့အမည်နဲ့ရဲပြည်ဟာနဲ့အတူတင်းတားရီတိုင်းဗိမ်းမြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေကျောင်းပိုင်လေရင်ပြန်တစ်စင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့သူဖြစ်ပါတယ်။သူ့အနေနဲ့လေရင်ပြန်ပေးဆွဲခဲ့သူတူဦးဖြစ်နေတာကြောင့်ကနေဒါနိုင်ငံကသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တဲ့အကြောင်းကိုတန်းစိုးကအခုလိုရှင်းပြပါတယ
်။ကျွန်တော်နာမည်ရင်းကတန်းစိုးပါ။ရဲရင်ဆိုတာတော့အဲ့လေးတန်းကိစ္စဖြစ်တော့ကျွန်တော်သုံးခဲ့တဲ့နံပါတ်ပါ။ဟုတ်ပါတယ်အဲ့ဒီလေးနဲ့ပြန်ပေးဆွဲခဲ့ပါတယ်အဲ1989ခုနှစ်ပေါ့နော်။အဲ့ဒီနောက်ပိုင်းအချိန်လေးကျွန်တော်ဒီဘက်ကနေဒါနိုင်ငံရောက်နေတာပါ။ရောက်နေတာလည်းဘက်လေး2003ခုနှစ်နိုဝင်ဘာလအစရောက်တာပါ။အဲဒီမှာတော့ကျွန်တော်အနေနဲ့လက်ရှိအနေနဲ့ကျွန်တော်မှလူဝင်မှုကြီးကြပ်ရေးနိုင်ငံသားပညာဆိုတာမှမရှိသေးပါဘူး။လူဝင်မှုကြီးကြပ်နဲ့ပတ်သက်တဲ့ပြည်ဝင်နေထိုင်ခွင့်ဆိုတော့ကျွန်တော်မှမရှိသေးပါဘူး။အဲဒီကြားထဲမှာတော့ကျွန်တော်တော့မြန်မာနိုင်ငံရဲ့အခြေအနေကပြင်းနေထားတယ်ပေါ့။နောက်လက်ရှိကြားထဲမှာကျွန်တော်အနေနဲ့လုံးလုံးခွင့်ရတယ်။အဲဒါပေမဲ့အခုကနေဒါလူမှုကြီးကြပ်ကြီးကပြောနေတာမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေပြောင်းနေပြီ။အဲ့လိုဖြစ်တဲ့အတွက်ကျွန်တော်တို့ပြန်ပို့လို့ရတယ်ဆိုပြီးတော့ပြောပါတယ်။လက်ရှိကတော့ကျွန်တော်လည်းဒီလောက်ပဲသိရတာပါ
။လက်ရှိအခြေအနေကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုအပြည့်အဝမရှိသေးတဲ့အတွက်မြန်မာနိုင်ငံကိုအခုအချိန်မှာပြန်လို့မရနိုင်သေးဘူးဆိုတာကိုသူရှိနေကြတဲ့ဆင်လျှောက်လဲချက်တင်ထားတယ်လို့ကိုတန်းစိုးကပြောပါတယ
်ကျွန်တော်ရှိနေရတော့သူတို့ရှင်းပြထားပါတယ်ရှင်နေရဟုတ်ပါတယ်အရသာဆိုတော့တက်လာမှာမိမဲမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုကတိကျမရှိသေးတဲ့အတွက်တန်းစိုးလက်ရှိရှင်နေနဲ့ကနေဒါဆိုတာအနေနဲ့ပြန်ပို့ဖို့မတင်သေးဘူးဆိုတော့
ကျွန်တော်ပြီးတော့ဝိုင်းပြောင်းနေပါတယ်1988ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီအရေးတောင်းဆိုဆန္ဒပြကြတဲ့လူတို့အုံကြွမှုကြီးဖြစ်ပေါ်ပြီးနောက်ပိုင်းထောက်ပေါင်းများစွာသောတခြားကြောင်းသားလူငယ်တွေနဲ့အတူထမ်းမြန်မာနေဆက်ဒေသကိုတောခိုသွားခဲ့တဲ့ကိုတန်းစိုးနဲ့တခြားရဲဝော်တချို့လိုတိုင်ပင်ပြီးတိုးတက်ပြောင်းလဲမှုရှိမလာတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိအောင်တခုခုလှုပ်ဖို့လိုတယ်ဆိုတဲ့ဆုံးဖြတ်ချက်အရမြန်မာနိုင်ငံအတွင်းကလေရင်ပြန်ကိုပြန်ပေးဆွဲဖို့အစီအစဉ်ချမှတ်ခဲ့ခြင်းဖြစ်ကြောင်းကိုတန်းစိုးကအခုလိုရှင်းပြပါတယ
်။တစ်ခေတ်လောက်ကြာလာပြီးနေလာတဲ့ချိန်မှာဘလို့မြင်လာလို့ဆိုတော့တော့ဆက်ဆူပဲအခြေကျုံချတယ်။နိုင်ငံတကာလည်းဘာမှမလုပ်ဘူးလို့မြင်လာတယ်။တချိန်နဲ့ပုံမှန်ထိုင်းနိုင်ငံဆိုရဲဟိုပကြူကြီးချပါလိတို့ပါတို့မြန်မာနိုင်ငံနဲ့စီးပွားရေးဆိုင်ပြန်လုပ်ဖို့ဖြစ်လာတယ်။အဲ့တော့ကျွန်တော်တို့ပေါ့လေအများစုအကုန်လုံးနှိပါ့ပဲတော်တယ်မှာရောက်နေအကြောင်းလိုကြောင်းလာတယ်လေ။အဲ့လိုတခုလုံးမှာတော့ဖြစ်မှာပေါ့အဲ့လိုဖြစ်တဲ့အတွက်ကျွန်တော်နဲ့ဖူရဲတိထားပေါ့နော်ကျွန်တော်တို့တခုလုံးမှာဖြစ်မယ်အထူးသဖြင့်တော့ဆက်စပ်ကြည့်ဖန်ခံပါခံရပြီးတော့နောက်ပိုင်းပေါ့နော်တခုလုံးမှာဖြစ်မယ်တခုပဲတိတာပေါ့ဆိုတော့လုံးမယ်ဆိုလို့ရှိရင်ဒီကိစ္စနိုင်ငံတကာတိဖို့လိုတယ်နိုင်ငံတကာတိအောင်လုပ်ချင်တာဟုတ်မြန်မာနိုင်ငံတော့မှာဖြစ်မယ်ဆိုရင်တော့အချိန်ကဘုဂျူပင်ညွန့်တော့ဒီနဝတာလိုကဖန်ချူတာဆိုဒီတည်နေနဲ့ပေါက်ကြလာမရှိဘူးအဲ့လိုဆုံးဖြတ်ပြီးတော့ကျွန်တော်နဲ့ဘူရဲ့တရားနှစ်ယောက်ပေါ်ပြီနော်တနိုင်တမရမဖြစ်ဖြစ်တဲ့နည်းနဲ့ဘာမှမရှိတဲ့ကြားထဲနေပြီးတော့တော်တဲ့နေပြီးတော့တော်တဲ့ဆိုတော့ဖျားသုံးလို့ပေါ့နော်ဒီကြောင်းတိုင်းကျွန်တော်အိမ်မှာနေခဲ့တာပါအဲ့နေပြီးတော့ဘူရဲ့တရားနဲ့ကြောင်းနဲ့တိုင်းပြည်နဲ့ဆိုနေဆက်ပေါ့နော်တပေါင်းမျိုးကနေတဆင့်1989ခုအောက်တိုဘာလ10ရက်နေ့မှာကျွန်တော်ပြောင်းဝင်ခဲ့ပါတယ
်လင်းမြန်ကိုတော့1989ခုနှစ်အောက်တိုဘာလ6ရက်နေ့မှာပြန်ပြီးဆွဲခဲ့ကြတာဖြစ်ပါတယ်ရဲရင်နဲ့ရဲတီဟာတို့နှစ်ဦးဟာမူလကလေးမြန်ကိုထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံတကာလေဆိပ်မှာဆင်းဖို့စီစဉ်တားခဲ့ကြတာဖြစ်ပေမဲ့ထိုင်းအစိုးရကသူတို့ကိုအနီးအနားမှာရှိတဲ့ထိုင်းရေတပ်ပိုင်းဥတပောက်လေဆိပ်မှာသာဆင်းခွင့်ပေးခဲ့ပါတယ်။အဲ့ဒီလေရင်ပြန်ပေးဆွဲစဉ်ကလေရင်ပေါ်ပါလာတဲ့ခီးတံနဲ့လေရင်ဝန်ထမ်းတွေအပါအဝင်တဦးတယောက်မှထိခိုက်ဒဏ်ရာရခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။လေရင်မြန်ပြန်ပေးဆွဲခဲ့ကြတဲ့ရဲရင်နဲ့ရဲတီဟာတို့ရဲ့မြန်မာအစိုးရထံတောင်းဆိုချက်9ချက်ကိုထိုင်းအစိုးရရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့ညှိနှိုင်းဆောင်ရွက်ခဲ့ပေမဲ့မြန်မာအစိုးရဘက်ကလက်ရောခြင်းမရှိခဲ့ပါဘူး။ဒါပေမဲ့သူတို့လေရင်ပြန်ပေးဆွဲတဲ့အကြောင်းထိုင်းနိုင်ငံထုတ်သတင်းတွေမှာအကျေတဝင်းရေးသားဖော်ပြကြတဲ့အတွက်သူတို့ရဲ့အဓိကရည်မှန်းချက်ဖြစ်တဲ့ မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိအောင်လှုပ်ဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်ထမြောက်အောင်မြင်တယ်လို့ယူဆတဲ့အတွက်ကြောင့်နောက်ပိုင်းမှာလေရင်ပေါ်ပါလာတဲ့ခီးသည်တွေအားလုံးကိုပြန်လွတ်ပေးခဲ့ကြပါတယ်။ဒါပေမဲ့လေရင်ပြန်ပေးဆွဲခဲ့ကြတဲ့ရဲရင်နဲ့ရဲတီဟာတို့နှုတ်ကိုထိုင်းလေကြောင်းပိုင်နယ်အတွင်းကျူးကျော်ဝင်ရောက်မှုနဲ့ထိုင်းတရားရုံးက1990ခုနှစ်မှာထောင်ဒဏ်6နှစ်ချမှတ်အပြစ်ပေးခဲ့ပါတယ်။နောက်ပိုင်းမှာတော့ပြစ်ဒဏ်3နှစ်ပဲကြာခံခဲ့ရပြီးထိုင်းဘီရင်မာကြီးရဲ့လူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာခဲ့ကြပါတယ်။ထိုင်းချင်းထောင်ကပြန်လုပ်ပြီးတဲ့နောက်ဘန်ကောက်မြို့မှာတခြားရဲဘော်တွေနဲ့အတူနေထိုင်ရင်းကဘန်ကောက်မြို့မှာရှိတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေဒုက္ခသည်အဖြစ်အသိအမှတ်ပြုခြင်းခံခဲ့ရပါတယ်။အဲဒီနောက်မှာတော့အမေရိကန်အစိုးရရဲ့ USIA အစီအစဉ်နဲ့အမေရိကန်နိုင်ငံကိုတွားရောက်ပညာသင်ကြားခွင့်ရတဲ့အတွက်1996ခုနှစ်ဩဂုတ်လ16ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တာပါ။ဒါပေမဲ့ကုတန်းဆိုဟာလေရင်ပြန်ပေးဆွဲခဲ့သူတူဦးဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုကသူ့ကိုတရားဝင်နေထိုင်ခွင့်လက်မှတ်ထုတ်မပေးဘဲ1996ခုနှစ်နဲ့2000ခုနှစ်အကြားသူ့ကိုနှစ်ကြိမ်တိုင်တိုင်ဖမ်းဆီးအကျဉ်းချခဲ့ပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်နေ့က911လို့ခေါ်တဲ့အကြမ်းဖက်သမားတွေကနယူးယောက်မြို့က World Trade Center နှစ်ခုကိုလေရင်ပြန်ပေးဆွဲပြီးအကြမ်းဖက်တိုက်ခတ်ပြီးတဲ့နောက်ပြောင်းလဲလာတဲ့အမေရိကန်အစိုးရရဲ့ policy တွေအရကိုတန်းဆိုးအပေါ်မှာလည်းအမေရိကန်အစိုးရဘက်ကတင်းချက်မှုတွေတိုးမြင့်ချမှတ်လာပါတယ်2002ခုနှစ်မှာဒုတိယအကြိမ်ဖားခါပြီးတဲ့နောက်သူ့အနေနဲ့အစိုးရထံမှအပတ်စဉ်လက်မှတ်သွားထိုးရတာကိုနေထိုင်တဲ့ပြည်နယ်ကလွဲလို့သူတို့ခွင့်ပြုချက်မပါဘဲခီးထောက်ခွင့်မရှိတာတွေဖြစ်လာတာကြောင့်နောက်ဆုံးကနေဒါနိုင်ငံကိုပြောင်းရွှေ့နေထိုင်ဖို့ဆုံးဖြတ်ခဲ့တာလို့ကိုတန်းဆိုးကပြောပါတယ်ကနေဒါနိုင်ငံရောက်တော့လဲအမေရိကန်နိုင်ငံမှာတော့ငါနီးတူသူ့အနေနဲ့တရားဝင်နေထိုင်ခွင့်မရဘဲနားလည်မှုနဲ့သာနေခဲ့ရတာပါတကယ်လို့များကနေဒါအစိုးရကမဖြစ်မနေသူ့ကိုအတင်းကျမြန်မာနိုင်ငံကိုပြန်ပို့ခဲ့မယ်ဆိုရင်တော့မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံရနိုင်တယ်လို့ကိုတန်းဆိုးကပြောပါတယ
်ကျွန်တော်ပဲမှိုင်းတယ်မှားမယ်နော်ကျွန်တော်အမြင်ပြောရရင်တော့အ ਨੇ ဆုံးသူတို့အနေနဲ့ကတော့ကျွန်တော်ဒီတိုင်းလုပ်ပစ်လိုက်ဖို့တော့မဖြစ်နိုင်ဘူးသူတို့ဆိုတာဒီအဲလုံခြုံရေးပတ်သက်ပြီးခြင်ထားရတဲ့ဒီအစိုးရဖွဲ့စည်းတွေပေါ့နော်အစိုးရဘက်ကအနေထားပေါ့နော်ပြန်ဖို့မယ်ဆိုရင်ကျွန်တော်တော့လင်ကွင်းမှာဖြစ်ဖြစ်ထိမ့်သိမ့်မယ်ပြီးလို့ရှိရင်မေးမယ်ကျွန်တော်ဘယ်လိုမြင်လဲကျွန်တော်ရဲ့အမြင်ပေါ့လက်ရှိဖြစ်နေကျွန်တော်တော့အကြံတော့ကျွန်တော်တော့ကျွန်တော်အမြင်ကျွန်တော်ကိုယ်ဝင်နေလေပြောမှာပဲပြောရဲဆိုတော့လည်းဘယ်သူမှမုန်းလို့မဟုတ်ဘူးဆက်မလို့လည်းမုန်းမှာဘူးမြန်မာနိုင်ငံအနာဂတ်ကကုသပြင်ပေါ့အခုအတိအစားတော့ပဲဖြစ်မှာအချိန်တော့ကြာအောင်ပါပါလုပ်ကြရတော့အများကြီးပေါ့နော်ဒီကြားထဲမှာဘယ်လိုခေါ်မလို့ဒီလိုသာရင်ကြမှုစီးရင်လည်းပြန်ခေါ်လိုက်ဒီဘက်ကလူတွေလည်းပြန်ခြင်းတွေလည်းပြန်လုံနိုင်တော့လည်းလုံကြပါဝိုင်းဝန်းလုံကြပ
ါသူ့အနေနဲ့ကတော့1988ခုနှစ်ထိုင်းနယ်စပ်ကိုတောခိုသွားခဲ့စဉ်ကတည်းကနှစ်ပေါင်း30နီးပါးဘယ်နိုင်ငံမှာမှတရားဝင်နေထိုင်ခွင့်မရခဲ့တဲ့အတွက်လူသားတယောက်အနေနဲ့ဘယ်နိုင်ငံမှာပဲဖြစ်ဖြစ်တရားဝင်နေထိုင်ခွင့်ရခြင်းတယ်လို့ပြောပါတယ
်ကျွန်တော်အနေနဲ့ကလည်း1988နောက်ပိုင်းတွေကစပြီးတော့ဘယ်တိုင်းပြည်မှာမှကျွန်တော်မှတရားဝင်နေထိုင်ခွင့်မရှိခဲ့တော့မပေါ်နေကြဆီလို့ကျွန်တော်လည်းတကယ်လိုချင်ပါတယ်ထိုင်းနိုင်ငံပဲပေးမြန်မာနိုင်ငံပဲပေးပေးအမေရိကန်ပြည်ထောင်စုပဲပေးပေးကနေဒါပဲပေးပေးလက်ရှိကတော့ကျွန်တော်ကကနေဒါရောက်နေတော့ကနေဒါအစိုးရနေပြီးတော့ကျွန်တော်ကတော့တရားဝင်နေထိုင်ခွင့်ပြေးလိုက်မှဆိုရင်ကျွန်တော်ကိုယ့်ကိုယ်လူသားတစ်ယောက်ဖြစ်တယ်ဆိုပြီးတော့ကျွန်တော်တော်တော်ဝမ်းတာမိတော့
ကိုတန်းဆိုးကိုကနေဒါအစိုးရအနေနဲ့မြန်မာနိုင်ငံကိုပြန်ပို့မယ်မပို့ဘူးဆိုတဲ့ဆုံးဖြတ်ချက်ချပြီးမပြီးဆိုတာကိုတော့အတိအကျမသိရသေးပါဘူးနိုင်ငံတကာမှာရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကလည်းကနေဒါအစိုးရအနေနဲ့ကိုတန်းဆိုးကိုပြန်မပို့ရေးအတွက်ကနေဒါအစိုးရတာဝန်ရှိသူတွေနဲ့လွတ်တော်အမတ်တွေထံလက်မှတ်ထိုးတောင်းဆိုမှုတွေလှုပ်ဆောင်နေကြပါတယ်ခင်ဗျာ